။တချင်ပြည်နယ်တွင်စစ်တပ်နှင့်တဘာဝဘေးဒဏ်ခံရသူတွေကိုအစိုးရကကူညီထောက်ပံ့မှုတွေပေးအပ်နေပေမဲ့လုံလောက်မှုမရှိသေးဘူးလို့ဒေသခံတွေကပြောနေကြပါတယ်။မကြသေးခင်တုန်းကအရေးကြီးမြေပြိုမှုတွေကြုံခဲ့ရတဲ့ဖားကန်ဒေသမှာရေပေးတင်ဒုက္ခတွေရတာမကဒီမတိုင်ခင်တုန်းကကချင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခတွေတွေလည်းအကူအညီအထောက်အပံ့တွေလိုအပ်နေကြတာပါ။အပြည့်အစုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ဖားကစစ်ရှောင်ဒုက္ခတွေစခန်းနေចောင်းသားတထောင်ကျော်ကိုကချင်ပြည်နယ်သုရကနေပြည်ညာရေးဆိုင်ရာကူညီပေးခဲ့တယ်လို့ဖားကမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါတယ
်။ဒီဖားကမြို့နယ်ဘက်မှာရှိတဲ့စစ်ပေးရှောင်အတီဗီကနေမှာရှိတဲ့အကြောင်းကြီးကြောင်းသားကြီးအတွက်ကိုလိုအပ်တဲ့အနေဆိုင်ဒီရာဒီဆောင်းပါးပစ္စည်းအစုံပေါ်ကြအဝစားအကြောင်းဝတ်တွေကဒါတွေလည်းပဲဒီနေ့ပဲသိယူပါတယ်ဒါမျိုးအပြင်ကပင်ပေါင်းပြဆစ်တဲ့ကျွန်တော်ကျောင်းသားကြီးရယ်ထောင်းနဲ့ချီချီရယ်အဲဒီမှာရှိတဲ့ကဲ့နေရအလုံးဆယ်ခုမိဘလောက်ရှိတယ်ဗ
ျဖားကမြို့နယ်အတွင်းမှာစစ်ကြောင်စကန်း10ခုထက်မနည်းရှိနေပြီဒီစကန်းနေလူတွေဟာတမတော်နဲ့တချင်လွတ်လိုက်ရဖွဲ့ကဲဦးတို့တိုက်ပွဲကြောင့်တင်းချောင်လာရတာဖြစ်ပြီးဒီကနေ့ထိနေရမပြောင်းနိုင်ကြသေးဘူးလို့ဖားကဒေသခံကိုမရန်ဂျာလာကပြောပါတယ်
是想看到发展的这些家长嘛怎么样是的发展那么久的话嘛但是是想看到这些是想看到的知道是不真的嘛呢这些呢还是是想看俄罗斯的အရင်စစ်စစ်ကြောင်နဲ့မကြမ်းနေတာလေသူရောရစ်ကြံလို့မဖြစ်တော့ဘူးအလိုပေါ့အချိန်ကမကောင်းသေးတဲ့ပေါ်လို့ဆန်ပြီးလိုက်လို့ရှိနေတာပေါ့ဒါလုံးဆုံးမှုရှိတော့လေနောက်ပြန်မှလည်းမြို့မိုင်းတို့ခဏခဏအလိုကြီးကြာအရောဘုံမှပြန်ရတော့
မနေ့ကလည်းကချင်ပြည်နယ်ဆိုရကနေဖားကမြို့နယ်တွင်ရေဖေးဒုက္ခတွေတွေကိုအကူအညီပေးဆောင်နေတယ်လို့လည်းဒီသူစုတော်ကိုစစ်လေဦးတင်ဆိုးကပြောပါတယ
်မနေ့ကချင်ပြည်နယ်ဆိုရဖွဲ့လူမျိုးဝင်ကြီးတောက်တာတင်းနေကနေဒီအဆိုရဖွဲ့ရဲ့ကိုစားပေါ့ဗျာကျွန်တော်ဒီမှာရှိတဲ့ဒီလေဒီ20နှစ်နေကဘုတိထားပါရတုံးကြောင်းနော်အဲတက်စီဆိုဆောင်ရနေနေတကယ်ကိုကျစီရဲ့လူတွေဆိုအိမ်အောင်သူတွေကိုကျွန်တော်ထောက်မှပေးဖို့ဆိုမှအိမ်အောင်သူတွေက69စုအတွက်နော်အွေ350နဲ့1400နဲ့500ကိုကျွန်တော်ကိုပေးရကျော်ကျွန်တော်တို့38စီတဘောသမီးသားပုံတဘောမှာဆယ်လဘဲတပိတ်တာစာရထုတ်ဖူးကြီးချက်ကကျင်ဖူးကြီးတပူတောင်ရှူရဆက်ပြအဲ့ဒါပေါ့ရကျွန်တော်ဒီအိမ်တော်စုဖူးကြီးစီတဘောဖတ်တာခြံတော့တဲ့အဖွဲ့ကြီးနဲ့ကျွန်တော်ပြန်ပြီးတားနေပါတယ
်ပြီးခဲ့တဲ့ဆွန်လ22ရက်နေ့ကနေစပြီးတော့ဖားကဒေသမှာမူကြီးပြီးတောက်ကဘာနဲ့မြေကျူရပြီးလူတွေထိခိုက်စိတ်ဆုံးနေအိမ်အဆောက်အုံတော်များများပြည့်စည်ခဲ့ပြီးတော့လူ1200လောက်ရေဘေးဒုက္ခကိုခံနေရပါတယ်ရည်ကြီးမြေပြုံမှုဖြစ်စဉ်အတွင်းအနည်းဆုံး16ဦးသေဆုံးခဲ့ပြီးအိမ်ခြေတရားကျော်ပျက်စီးခဲ့တယ်လို့ဖန်ဆန်းမြို့နယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်တွေကပြောပါတယ်။သေဆုံးလူဒေသခံတွေနဲ့မော်လုတ်သားတွေတက်တော့အသေးစားဆောင်ပါမှုရလွယ်ပြီးအကူအညီမရသေးဘူးလို့လည်းဖကဒေသခံကူကပြောပါတယ
်။သေဆုံးလူရောအဲအိမ်ခြေတရားကောက်တယ်လို့ဒီနေ့ဒီနေ့အဲ့လိုကြရမှာကိုယ်လူရလည်းနာပြီးဒီတမ်းကြောင်းဒီဒီကနေ့ဝင်စားတဲ့အခုလေးကတော့လည်းတော်ကြီးဘုရားတွေသိကျင်တာပြော
အထူးသဖြင့်စိတ်မှုကြေးရွာအောင်စုစိုးအောင်နဲ့မမုံကြားထဲမှာရှိတဲ့မော်သွင်းကနေအင်ဂျီကြမှုကြောင့်မော်လုတ်သားဇေဥခသေဆုံးမှုဖြစ်ပွားခဲ့တာပါလက်ရှိခါးကားမြို့နယ်တွင်ဥရုချောင်းရီတက်လာမှုကြောင့်နေစဉ်ရေကြီးနေပြီးတောလာရွေးတဲ့လမ်းတရားတွေယာယီပြုလုပ်ထားတယ်လို့အဆိုပါဒေသခံကပဲဆက်ပြောပါတယ
်။ဆောင်းလုံးကျနေပြီးရေတက်နေပါလေခင်ဗျာ။ဥတက်နေတယ်အခုတော့အောက်ကျကလေးတွေမြေကြီးကရေကြီးရဲ့ကရလေးကြောင်နေလိုက်ဒီကပေါ်ရင်ခရီးစဉ်ပြောင်းနေလိုက်အဲ့ဒီလိုပြည့်ပြီးသွားတဲ့လမ်းလေးတွေကစားလို့ရတော့ချစ်တော့ယာယီသွားလို့ရတဲ့ပြည့်နေကြတာကြီးခိုင်မာကြီးတော့မဟုတ်ဘူးပဲ
။ကချင်းကြီးနဲ့ဖားကားမြို့နယ်အတွင်းမှာရေကြီးမြေပြိုမှုကြောင့်တော်လည်းကောင်းကျောက်သိမ်းမော်တွင်မြေကျစ်စာပြိုကျမှုကြောင့်လည်းကောင်းလူသေဆုံးမှုမကြာခဏဖြစ်ပေါ်လေးရှိပါတယ်။ဖားကားမြို့နယ်တွင်မြေပြိုမှုခဏခဏဖြစ်ပေါ်ရတာဟာကျောက်သိမ်းလိုကျွန်းတူးပေါ်နေမှုကျောက်မိုင်းခွဲနေမှုကြောင့်မြေကျောပြတ်တောက်ဖြစ်ပေါ်မှုအကျိုးဆက်ကြောင့်ဆိုပြီးတဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကလည်းသုံးသပ်ပြောဆိုနေကြတယ်လို့ကျောက်သိမ်းတူးပေါ်မှုအတွက်ကတ္တဆီဆင်းမှုတွေမပြည့်လောက်တဲ့အကျိုးဆက်ကြောင့်လို့လည်းရှုမြင်နေကြပါတယ်ခင်ဗျာ။